ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ကြားဖြတ်အစီအမံတွေကိုလိုက်နာဖို့ EU ဥရောပသမ္မဂကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြုလုပ်ခဲ့တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအပြီးမှာ EU ကိုစားအက်စတိုးနီးယားတပ်အမတ်ကြီးစဗန်ယာဂန်ဆန်ကတိုက်တွန်းခဲ့တာဖြစ်ပါတယ
် We urge Myanmar to comply with the provisional measures indicated by the ICJ which we recall are compulsory under international law
ICJ တရားရုံးကချမှတ်တဲ့အစီအစဉ်တွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုရဲဆိုတာထပ်ပြီးတော့ပြောလိုပါတယ်။လူ့အခွင့်အရေးချိုးဖောက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေမှာပဋိပက္ခတွေဖြစ်နေရတဲ့အခြေခံပြဿနာတွေကိုမြန်မာအနေနဲ့ရှင်းရမယ်လို့လည်း EU ကိုစားကုလသမဂ္ဂဆိုင်ရာအက်စတိုးနီးယားတပ်အမတ်ကြီးစဗန်ယာဂန်ဆန်ကပြောကြားသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေဘေးကင်းတိတ်ခါရှိစွာပြန်လာနိုင်မယ့်အခြေအနေတွေကိုမြန်မာကဖန်တီးပေးရမယ်လို့လည်းသူကပြောသွားခဲ့ပါတယ်။2019ခုနှစ်နိုဝင်ဘာ6ရက်တုန်းကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့အကြေညာချက်အတိုင်းထပ်မံတောင်းဆိုသလိုကိုဖီအန်နန်ကော်မရှင်ရဲ့အတန်ပြုချက်တွေအတိုင်းအကောင့်ထည့်ဖော်ဖို့ EU ကထပ်မံတောင်းဆိုတယ်လို့လည်းအင်္ဂါနေ့တုန်းကသူကပြောကြားခဲ့ပါတယ်။ ICJ တရားရုံးမှဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲထားတဲ့အမှုမဆတင်ခင်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တာစီရေကြားဖြတ်လိုက်နာဆောင်ရွက်ချက်တွေကို ICJ တရားရုံးကဇန်နဝါရီလတုန်းကချမှတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ Belgium, Estonia, ပြင်သစ် Germany, Britain နဲ့ American နိုင်ငံတွေရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာကတော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်